အမေရိကန်ထက်လွတ်တော်ရဲ့ပါတီနှစ်ရပ်စလုံးပါတဲ့အဖွဲ့တစ်ဖွဲ့ကနေပြီးတော့ဒီလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာစီစဉ်တက်ကိုကြေညာဖွင့်ချလိုက်ပါတယ်။အဲဒီမှာတော့တိုင်းပြည်ထဲမှာလက်ရှိအဖြစ်တရားမဝင်နေထိုင်နေသူတွေကိုနိုင်ငံသားဖြစ်လာစေမယ့်နည်းလမ်းလည်းပါပါတယ်။အထက်လွတ်တော်မှရှိဦးပါတဲ့အဲဒီအဖွဲ့ရဲ့အဖွဲ့ဝင်တူဖြစ်တဲ့လွတ်တော်မှ Charles Krummer ဟာဒီနိုင်ငံသားဖြစ်ဖို့ဒီအစီအစဉ်ဟာခက်တော့ခက်ခဲတယ်ဒါပေမဲ့လည်းမျက်မျက်တတဖြစ်အောင်လုပ်ပေးထားပါတယ်ဆိုပြီးတော့ရှင်းပါတယ်။ဒီညနိုင်ထားမှုအပေါ်မှာသမ္မတဥပမာဘက်ကလည်းကြီးနားမှုရှိတဲ့ကြောင်းဝါရှင်တန်မှာလုပ်သွားတဲ့သင်္သာရှင်လင်းပွဲအတွင်းနယူးယောက်ဒီမိုကရက်အမတ်ဖြစ်တဲ့ Charles Krummer ကတင်လာနေကပြောသွားတာပါအမေရိကန်ပြည်တော်စုအတွင်းမှာတရားမဝင်နေထိုင်နေကြတဲ့လူဆက်သက်တန်းရဲ့ပြဿနာကိုဖြေရှင်းဖို့သူတို့ကိုဥပဒေနီးလမ်းတကျနိုင်ငံသားဖြစ်နိုင်ခွင့်မြင့်မြတ်တတခံစား권ရဖို့အတွက်လွှတ်တော်အမတ်တွေမှာဖြေရှင်းဖို့တာဝန်ရှိပါတယ်လို့ Florida ပြည်နယ် Republican ထက်လွတ်တော်မတ် Marco Rubio ကပြောပါတယ်အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ဟာကျိုးပြတ်မှုတွေလည်းရှိနေတယ်လို့လွှတ်တော်အမတ်တွေကဝေဖန်ပါတယ်။သမ္မတဥပမာအနေနဲ့အခုအင်္ဂါနေ့မှာလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာဥပဒေတရထွေးရေးအတွက်တိုက်တွန်းပြောဆိုဖို့ရှိနေတာပါ။ဒီမတိုင်ခင်မှာအခုလိုမျိုးအစီအစဉ်ကိုထက်လွတ်တော်ကနေပြီးတော့ထုတ်ပြန်သွားတာဖြစ်ပါတယ်။အစီအစဉ်ရဆိုရင်တော့တရားမဝင်ဝင်ရောက်လာသူတွေအနေနဲ့အစိုးရထံမှာမှတ်ပုံတင်ပြီးတော့နောက်ကျောင်းရာဇဝင်စစ်ဆေးမှုကိုခံယူရမှာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာဒီဒဏ်ကြီးနဲ့ပြီးခဲ့တဲ့အခွန်တုပ်တွေကိုပေးချေရမှာဖြစ်ပါတယ်။အဲဒီကတဆင့်စောင့်ကြည့်ကာလမှာအမေရိကန်ပြည်ထောင်စုအတွင်းတရားဝင်နေထိုင်အလုပ်လုပ်ကံကွင်ရကြမှာဖြစ်ပါတယ်ခင်ဗျာ။